Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဇူလိုင်လ15ရက်ပုံထုံးလေးအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ခွင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဆေးတမျိုးရဲ့အစောပိုင်းအဆင့်စမ်းသပ်တွေ့ရှိချက်တွေအရယောဂါပိုးကိုခံနိုင်ရည်ရှိတဲ့တုံ့ပြန်မှုကိုအားရစရာတွေ့ရတယ်လို့ American သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။သွေးနဲ့မတည့်တဲ့ယောဂါနဲ့ကုသယောဂါဆိုင်ရာအမေရိကန်အမျိုးသားသိပ္ပံကသုတေသီရိစမ်းသပ်ဖော်ထုတ်ထားတဲ့ကာကွယ်ဆေးကိုအမေရိကန်ဇီဝနည်းပညာကုမ္ပဏီ Moderna ကထုတ်လုပ်ပြီးစမ်းသပ်နေတာပါဒီစမ်းသပ်ဆေးကိုအသက်18နှစ်ကနေ55နှစ်ကြားမိမိသဘောနဲ့စမ်းသပ်ခြင်းသူ45ယောက်နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်သူတို့ကိုဆေးနှခါပေးပြီးစမ်းသပ်တာမှဘယ်သူမှပြင်းထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရဘူးလို့ New England ဆေးသိပ္ပံဌာနမှာသုတေသီတွေကပြောထားပါတယ်။စမ်းသပ်ခံရသူထက်ဝက်ကျော်မှာတော့နည်းနည်းပင်ပန်းနွားနေတာ၊ခေါင်းကိုက်တာ၊ချမ်းဆိတ်တာ၊ချွတ်သားတွေနာကျင်ကြိုက်ခဲတာမျိုးဖြစ်ကြတယ်လို့ပြောပါတယ်။ကာကွယ်ဆေးကိုစိတ်ချလက်ချတုံးလို့ရမလား။ယောဂါပိုးကိုခုခံနိုင်မဲ့ကိုယ်ခံစွမ်းအားကောင်းအောင်လုပ်နိုင်မလားဆိုတာကိုလူတွေကိုဆေးပမာဏခွဲပြီးတော့ပထမအဆင့်လုပ်တဲ့စမ်းသပ်မှုတွေမှာအခုလိုတွေးရှိတာပါ။လက်ရှိမှာတော့ဒုတိယအဆင့်စမ်းသပ်မှုတွေကို Moderna ကုမ္ပဏီကလုပ်နေပါပြီ။တတိယအဆင့်စမ်းသပ်မှုကိုလည်းဇူလိုင်လ29ရက်နေ့မှာလူပေါင်း 3,000 လောက်နဲ့စတင်လုပ်တော့မှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 အတည်ပြုလူနာ 73 သန်းကျော်နဲ့သေဆုံးသူ 9,800 နီးပါးဖြစ်နေချိန်မှာယောဂါကာကွယ်ဆေးကိုအမြန်ဆုံးထုတ်လုပ်နိုင်ဖို့သိပ္ပံပညာရှင်တွေကကြိုးစားနေကြတာဖြစ်ပါတယ်။အမေရိကန်အစိုးရကဟောင်ကောင်ကိုပေးထားတဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြီးလက်တုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေထုတ်ပြန်တာကိုတားဆီးဖို့အမေရိကန်ဘက်ကကြိုးပမ်းမှုဘယ်တော့မှအောင်မြင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချုံရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။
7月14号中印两国边防部队举行了第四次
ဟောင်ကောင်အရေးဟာတရုတ်ပြည်တွင်းရေးဖြစ်တာမို့ဘယ်နိုင်ငံကမှဝန်ဆွတ်ဖက်လို့မရကြောင်းအမျိုးသားလုံခြုံရေးဥပဒေအကောင့်ထယ်ဖော်တာကိုအမေရိကန်ဘက်ကစူးစမ်းမှုဘယ်တော့မှအောင်မြင်မှာမဟုတ်တယ်လို့ဆက်လက်ဆောင်ရွက်နေရင်တရုတ်ဘက်ကပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားသွားတာပါဟောင်ကောင်ဒီမိုကရေစီရေလှှရှားသူတွေအပေါ်ဖိနှိပ်တဲ့တရုတ်အရာရှိတွေကိုအရေးယူတန်းခတ်မဲ့ဥပဒေကိုသမ္မတထရမ့်ကအင်္ဂါနေ့တုန်းကလက်မှတ်ထိုးပြဋ္ဌာန်းခဲ့တယ်လို့ဟောင်ကောင်အတွက်ပေးထားတဲ့ကုန်သွယ်ရေးအထုအခွင့်အရေးကိုရပ်ဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ကုန်သွယ်ရေးကိစ္စကြောင့်အစားရဲကဆက်ဆံရေးမပြေလည်တဲ့တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးဟာဟောင်ကောင်ကိစ္စကြောင့်ပိုပြီးတင်းမာလာနေတာပါ။ဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ဥပဒေကိုအမေရိကန်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တချို့ကိုတရုတ်ကမကြားခင်ရပ်ပိုင်းကပဲအရေးယူတန်းခတ်ခဲ့ပါတယ်။American အခြေစိုက် The New York Times သတင်းစာကြီးကဟောင်ကောင်မှာဆောင်ရွက်နေတဲ့ Digital သတင်းလုပ်ငန်းအဖွဲ့ကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုပြောင်းမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်မှာထုတ်ပြန်ထားတဲ့တရုတ်ပြည်မကြီးအစိုးရရဲ့အမျိုးသားလုံခြုံရေးဥပဒေသစ်ကြောင့်သူတို့အလုပ်တွေနဲ့သတင်းပညာအတွက်အင်မတန်မရေမရာဖြစ်စေတယ်လို့ New York Times ရဲ့နိုင်ငံတကာလုပ်ငန်းပိုင်းဆိုင်ရာအမှုဆောင်အရာရှိတွေ Editor တွေကဝန်ထမ်းတွေအတွက်ရုံတွင်ထုတ်ပြန်စာမှပြောကြားထားပါတယ်။လက်ရှိမှာဟောင်ကောင်ဝန်ထမ်း၃ပုံတစ်ပုံနဲ့လက်ပတ်နေတဲ့အွန်လိုင်းသတင်းလုပ်ငန်းကိုရှေ့နှစ်ကစပြီးတောင်ကိုရီးယားနိုင်ငံကိုပြောင်းမှဖြစ်ပေမဲ့ဟောင်ကောင်မှာသူတို့သတင်းတောက်တွေကိုဆက်ထားထားမယ်လို့သတင်းစာတိုက်ကပြောပါတယ်။နိုင်ငံတကာအတွက် The International New York Times သတင်းစာထုတ်ဝေနေတဲ့အဖွဲ့ဥရောပနဲ့အာရှအတွက်သတင်းစာထုတ်ဝေနေတဲ့အဖွဲ့တွေကတော့ဟောင်ကောင်မှာဆက်ရှိနေမှဖြစ်ပါတယ်။သတင်းလိုက်ရင်ရာဇဝတ်မှုတွေနဲ့အရေးယူအပြစ်ပေးခံရတဲ့သတင်းသမားတွေဘက်ကရှေ့နေလိုက်ပေးသူလူခွင့်ရေးရှေ့နေအမောကလူဒီကိုဂုဏ်ပြုမယ်လို့နိုင်ငံတကာသတင်းသမားများအကာအကွယ်ပေးရေး CPG အဖွဲ့ကပြောကြားလိုက်ပါတယ်။ဖမ်းဆီးမှုချိန်းချောက်မှုလက်တုံ့ပြန်မှုတွေကြားကသတင်းတင်ပြခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်၊အီရန်၊နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတို့ကသတင်းလောက်တွေကိုဂုဏ်ပြုတဲ့အခမ်းအနားကြရင်သတင်းလွတ်လပ်ခွင့်အတွက်တစ်ဖက်တစ်လမ်းကဆောင်ရွက်ပေးနေတဲ့အမောက်ကလူနီကိုဂုဏ်ပြုမယ်လို့ CPG အဖွဲ့အကြီးအကဲဂျိုဝဲလ်ဆိုင်မန်ကတင်းနယ်လာနေတုန်းကကြေညာပါတယ်။ဟောလိဝုဒ်ရုပ်ရှင်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်တဲ့အမောက်ကလူနီဟာအီဂျစ်အစိုးရတရားစွဲထောင်ချခဲ့တဲ့အယ်ဂျာဇီရာသတင်းတောက်တွေရဲ့အမှုဖိလစ်ပိုင်နိုင်ငံမှာအစိုးရကတရားစွဲပြစ်ဒဏ်ချထားတဲ့သတင်းတောက်မရီယာရန်ဆာရဲ့အမှုတွေကိုလိုက်ပေးခဲ့သူဖြစ်ပါတယ်။ Riders တင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးအနေနဲ့ဆောင်ရွက်ခဲ့သူပါရခိုင်ပြည်နယ်အင်းတင်ကျွာနာမှာရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတည်င်းဖော်ထုတ်ဖို့ကြိုးစားရင်း Riders တင်းတောက်တွေ2018ခုနှစ်မှာဖမ်းဆီးတရားစွဲထောင်ချခံခဲ့ရပါတယ်ထောင်ဒဏ်9နှစ်စီချခံရတဲ့သူတို့နှစ်ယောက်လုံး2019မေလမှာပြန်လည်လွတ်မြောက်လာခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်တပ်ကအင်းထင်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆိုတဲ့တပ်မတော်သား9ယောက်ကိုထောင်ဒဏ်10နှစ်စီချခဲ့ပေမဲ့တစ်နှစ်မပြည့်ခင်မှာပဲပြန်လည်လွတ်ပြေးခဲ့ပါတယ်
ဘီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ကျွန်မနာလောပါသတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါမြန်မာနိုင်ငံမှာတပ်မတော်ကလူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ဆက်ပြီးတော့ချိုးဖောက်နေတဲ့အတွက်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့ AI ကကုလသမဂ္ဂအလုံးရုံးရဲ့ကောင်စီကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကဆက်ပြီးတော့ကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေထက်မှခြေရွာတွေကိုမိရှို့ဖျက်ဆီးတာအယက်သားတွေကိုမစင်မချင်းဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေအပြင်မတရားဆက်ဆံတာတွေလည်းရှိနေတယ်လို့44ကြိမ်မြောက်ကုလလူခွင့်ရေးကောင်စီမှအထူးကိုယ်စားလှယ်တစ်ကိုချိုးဆိုရင် AI အဖွဲ့ကပါဝင်ဆွေးနွေးတင်ပြခဲ့တာပါပြီးခဲ့တဲ့တစ်ပတ်မှာ AI ကထုတ်ပြန်ခဲ့တဲ့အယက်သားတွေရဲ့ထိတ်လန့်စရာထွက်ဆိုချက်တွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်ကစစ်စင်ရေးတွေရပ်ဖို့နိုင်ငံတကာကဖိအားပေးတိုက်တွန်းနေပေမဲ့လည်းမြန်မာစစ်ဖက်တာဝန်ရှိသူတွေဘလောက်အထိပြစ်ဒဏ်ကကင်းလွတ်ခွင့်ဆက်ရနေတယ်လဲဆိုတာထင်ထင်ရှားရှားတွေ့မြင်နိုင်တယ်လို့လည်းပြောပါတယ်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဖက်မှာတပတ်တအပြစ်ခံရဆဲထားပေမဲ့စစ်ပွဲတွေမငြိမ်းမနဲ့အရက်သားတွေရဲ့လူခွင့်ရေးတွေဆက်ပြီးတော့ချိုးဖောက်ခံရတယ်လို့လည်းတင်ပြခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးကြပြတ်ဆောင်ရွက်ချက်တွေလုပ်ဖို့နိုင်ငံတကာတရားရုံး ICJ ကအမိန့်ချမှတ်ထားပေမဲ့လည်းရခိုင်ပြည်နယ်ရင်းမြန်မာအစိုးရဒုက္ခသည်စခန်းကရိုဟင်ဂျာ3,200ကျော်အပါအဝင်ရိုဟင်ဂျာ6,000တို့ရဲ့အခြေအနေကဘာမှပြောင်းလဲမသွားဘူးလို့လည်း AI ကထောက်ပြခဲ့ပါတယ်။ရခိုင်နယ်ချင်းပြည်နယ်ကဒေသတချို့မှာအင်တာနက်ဖြတ်တောက်ထားတဲ့အတွက် COVID-19 ကရောဂါဆိုင်ရာသတင်းတွေမရကြတဲ့အပြင်အဓိကလူသားချင်းစာနာမှုလုပ်ငန်းတွေကြီးကြပ်ဖို့လည်းခက်ခဲစေတယ်လို့ပြောပါတယ်။နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ညဉ့်ညစွာစုဝေးဆန္ဒပြတ်တွေသတင်းထောက်သွေးအစိုးရကိုဝေဖန်ပြောဆိုသူတွေကိုဖမ်းဆီးအရေးယူနေတဲ့အပေါ်မှာဆိုရင်ကြောင့်လဲ AI ကတင်ပြခဲ့တာပါ။ဖန်စီအရေးယူခံရသူတွေကိုပြန်လို့ပေးဖို့နဲ့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်တွေကိုတင်းကျပ်တဲ့ဥပဒေတွေပြုပြင်ပေးဖို့လဲ AI ကတင်ပြတောင်းဆိုသွားပါတယ်။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့ညင်ဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတစ်ချိန်ထိုးတက်နေတဲ့အိန္ဒိယနိုင်ငံမှာပိုကူးစက်ရအချက်အချာပြင်းနေသတားစင်ထက်မနည်းကန့်သတ်ချက်တွေပြန်ချမှတ်ထားပါတယ်။24နာရီအတွင်းပိုကူသူအသည့်3000နီးပါးတိုးလာတာကြောင့်အိန္ဒိယမှာပိုကူခန္ဓာသူကတတနာရောက်လာပါပြီ။ကန့်သတ်ချက်တွေပြန်ချထားတဲ့ပြည်နယ်တွေမှာမဟာရှာတရာ၊တမီလ်နာဒူ၊ဝက်စ်ဘင်ဂေါနဲ့အာဆမ်ပြည်နယ်တို့လည်းပါဝင်ပါတယ်။အမေရိကန်နဲ့ဘရာဇီးပြည်ရင်အိန္ဒိယကကမ္ဘာမှာပိုကူဆက်မှုဒုတိယအများဆုံးရှိနေတာပါ။ကိုရိုနာဗိုင်းရပ်စ်ပိုကူခံရသူတိုးလာတဲ့ဟောင်ကောင်မှာလည်းလူကြတဲ့သွားရနှာခေါင်းစည်းတက်ဖို့အမိန့်ထုတ်ပြန်ထားသလိုမလိုက်နိုင်ရင်တန်ကြေးအဖြစ်ဒေါ်လာ650ပေးဆောင်မှာပါ။ဇူလိုင်လ6ရက်နောက်ပိုင်းဟောင်ကောင်မှာပိုကူခံရသူ300လောက်ပြန်တွေ့လာတဲ့အတွက်ကျောင်းတွေလည်းပြန်ပိတ်လိုက်ပါတယ်။ပြည်တွင်းပိုကူခံရသူတင်မတွေ့တာ9ရက်လောက်ရှိလာတဲ့တရုတ်နိုင်ငံမှာတော့နိုင်ငံတွင်းခီးသွားလာမှုကန့်သတ်ချက်တွေဖြေလျှော့ပေးလာပါတယ်။နယူးဇီလန်နိုင်ငံမှာတော့ပိုကူဆက်မှုမရှိတာ85ရက်တိုင်သွားပါပြီ။ဩစတြေးလျနိုင်ငံဒုတိယအကြီးဆုံးဖြစ်တဲ့မဲလ်ဘုန်းမြို့မှာတော့ပိုကူခံရသူအများအပြားတွေ့ခဲ့တာကြောင့်သွားလာကန့်သတ်ထားတာတစ်ပတ်ကျော်ပါပြီ။ပိုကူဆက်မှုကျမသွားရင်ကန့်သတ်ချက်တွေတိထက်တင်ကြမယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။တောင်ကိုရီးယားမှာတော့ပိုကူခံရသူအသစ်39ထဲမှာ28ဦးကပြပကဝင်လာသူတွေဖြစ်တယ်လို့ဂျမိုင်းတာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ပိုကူဆက်မှုတိုးလာနေတဲ့အတွေ့ကာယောဂါဆိုင်ရာသတိပေးချက်ကိုအမြင့်ဆုံးအဆင့်၄အဖြစ်သတ်မှတ်လိုက်ပြီးတော့ပိုးစစ်ဆေးမှုတွေပိုလို့ဖို့နဲ့ဆေးရုံတွေကြိုတင်ပြင်ဆင်ထားဖို့ကာယောဂါတိုက်ဖြည့်ရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။အမေရိကန်တက္ကသိုလ်တွေမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လူကိုယ်တိုင်တက်နိုင်တဲ့အတန်းတွေမရှိရင်ဒီမှာပညာသင်ကြားနေတဲ့နိုင်ငံတကာကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကိုသမ္မတထရမ့်အစိုးရကရုပ်သိမ်းလိုက်ပါပြီ။အဲ့ဒီအမိန့်ကြောင့်ဗဟုအစိုးရအဆင့်တရားဆွဲဆိုမှုပေါင်း၈ခုနဲ့ရင်ဆိုင်ခဲ့ရတယ်လို့ယာနဲ့ချီတဲ့တက္ကသိုလ်တွေရဲ့ကန့်ကွက်မှုနဲ့လည်းကြုံခဲ့ရတာပါ။ဒီအမိန့်နဲ့ပတ်သက်ပြီးတော့ Harvard တက္ကသိုလ်နဲ့ MIT နည်းပညာတက္ကသိုလ်တို့က Boston မှာဗဟုအစိုးရအပေါ်တရားဆွဲဆိုမှုအတွက်စတင်ကြားနာချိန်မှာပဲအခုလိုပြန်ရုပ်သိမ်းကြောင်းကြေညာခဲ့တာပါ။ ခရိုင်တရားသူကြီးအလီဆန်ဘော်ရိုကဇူလိုင်လ6ရက်နေ့ကညွှန်ကြားချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတော့နှစ်ကိုအတိုင်းပဲဆက်ထားဖို့ဘုတ်အစိုးရလူဝင်မှုကြီးကြပ်ရေးအာဏာပိုင်တို့ကသဘောတူကြောင်းပြောပါတယ်။ရုပ်တရက်ထွက်လာတဲ့ဒီအမိန့်ကိုနိုင်ငံတကာကျောင်းသားတွေကတော့ကြိုးဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတည်တံချမှတ်ခံရသူတွေထက်ကဒုတိယသူဦးကိုဒီကနေ့တည်တံစီမို့စီစဉ်ထားတဲ့အပေါ်ဝါရှင်တန်ပြည်နယ်ပြည်ထောင်စုတရားသူကြီးတဦးကတာမျက်မှိတ်ထုတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတည်တံစီရင်နာကိုပိတ်ပင်ထားတာ18နှစ်ကြာပြီးနောက်မှာပြန်ပြီးကျင့်သုံးလာတဲ့အချိန်တွင်တပတ်အတွင်းဒုတိယမြောက်ကွန်မြတ်ဖို့စီစဉ်ထားတာမှာတရားသူကြီးရဲ့တာမျက်မှိတ်ထွက်လာတာပါ။တည်တံချက်ခံထားတဲ့အသက်68နှစ်အရွယ်အာယာပါကီဟာသူ့ပြစ်မှုကြောင့်ကြာခံရမယ့်ပြစ်ဒဏ်ကိုနားမလည်သလိုစိတ်ကျန်းမာရေးပြဿနာရှိခဲ့ပေါ်ရာကြောင့်တည်တံကွပ်မျက်မှုနဲ့မထိုက်တန်ဘူးလို့သူရှင်နေတွေကပြောပါတယ်။ Dementia မဉဏ်ချိုးရင်းတဲ့ရောဂါကြောင့်အာယာပါကီရဲ့စိတ်ကျန်းမာရေးပိုဆိုးလာတယ်လို့လည်းပြောပါတယ်။ပါကီကိုတည်တံစီရင်ဖို့မသင့်ဘူးဆိုတာသူရှင်နေတွေကအခိုင်အမာတင်ပြခဲ့တာကြောင့်မျှတမှုရှိတဲ့ကြားနာမှုတရားရဖို့အခွင့်ရရှိပါတယ်လို့တရားသူကြီးတန်ညာချုပ်တန်ရဲ့အမိန့်စာမှာဖော်ပြထားပါတယ်။အဲ့ဒီလိုကြာနာနိုင်အောင်တည်တံကွန်မြင့်မဲ့အစည်းအဝေးကိုဆိုင်းထားဖို့ခုလိုအမိန့်ထုတ်ပြန်လိုက်တာပါ1998ခုနှစ်ကမစ်ဇူရီပြည်နယ်မှာဆက်ကျော်သက်တူကိုတပ်ဖြတ်ပြီးအပိုင်းပိုင်းဖြတ်ခဲ့တဲ့ပြည်မှုနဲ့ပါကီကိုတည်တံအမိန့်ချမှတ်ထားတာပါအသက်80အရွယ်အမျိုးသမီးတူကိုတပ်ဖြတ်တဲ့အမှုမှာအပြည့်ရှိကြောင်းလဲသူကဝန်ခံထွက်ဆိုထားပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေအတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပ
ါ ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးထားစဉ်ဒေသခံတို့တည်ဆုံတော်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်လက်နက်ကန်ရေးဖွင့်နေဆက်နွေတယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကစနေနေ့မှာပဲဖမ်းဆီးခဲ့တဲ့ရန်ပိမြို့နယ်လေချောင်းကျေးရွာကဒေသခံ6ဦးထဲကတအူးကရေးစခန်းမှာမနေ့ကတည်ဆုံသွားခဲ့တာပါတည်ဆုံသူဟာကိုကိုကိုစွန့်စီရင်သွားတာဖြစ်တယ်လို့ရေးတပ်ဖွဲ့ကအကြောင်းကြားခဲ့ကြောင်းအလေချောင်းကျေးရွာအုပ်ချုပ်မှုဦးမြင့်လင်ကပြောပါတယ
်ဟုတ်ပါဆရာရောက်တိုင်းမှာတရားဆုံးတာကတော့ကျွန်တော်တင်းလေးရဲနဲ့မှာတနားခွက်လာမှာရေးစခန်းဖွင့်ပြပါတယ်စောမြတ်ထွန်းကိုရိုက်ရပ်ပြီးစွန့်ပြီးဆိုရင်ကျွန်တော်ကမင်းသားစုတွေခေါ်ပြီးတဘာတဲ့မယူလို့လိုက်တယ်မီးကိုလိုက်တဲ့ကတော့ကျွန်တော်ကကြံတဲ့ငေါရနဲ့လည်းမိသားစုကတွေ့ရမယ်လို့ဆိုပြီးကြံတဲ့မိသားစုတွေကသုံးလိုက်တယ်။ဟောသူရတဲ့ကတော့ကျွန်တော်ကတော့ကြံတဲ့မိသားစုနဲ့တူတူခန့်တော့မပြီးဘူး။ကျွန်တော်တို့ကတော့သူမြတော်ကတော့ကြိုးရရှက်ပြီးဆုံးပြီး။ဟောဆေးုံမှာခွက်ခန့်တဲ့မှာရှိတယ်ဆိုပြီးတော့လေ။အဲကျွန်တော်ကတော့အလောင်းတော်ကမနေ့က၄နိုင်၅နိုင်လောက်မှကျွန်တော်တို့ကပေးလာတယ်။မီးကခုဒီနေ့မှဒီနေ့မှတော့ကိုရမှာတင်ကြနေပြီ။
တပ်မတော်ဖက်ကတော့ဇွန်လ23ရက်နေ့တုန်းကလုံချုံရဲတပ်ဖွဲ့ဝင်တွေတန်တရားနဲ့စစ်ဆေးခဲ့သူတွေထံကမင်းမြန်ဖော်ထုတ်ချက်တွေအရအလီချောင်းကျေးရွာကလူ6ဦးကိုဒီလ12ရက်နေ့မှာပဲဖမ်းဆီးခဲ့တာဖြစ်ပြီးမအီမျိုးမရေးစခန်းကတည်တန်းအဆောက်အဦတစ်ခုမှာထားရှိစဉ်ချီထားတဲ့ကျိုးကိုဖြီးပြီးခေါမိုးထောက်တန်းမှာကျိုးဆွေးချက်ဆုံးစီရင်သွားတာဖြစ်ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်တိဆုံသူပါဝင်ဖမ်းဆီးထားသူ6ဦးဟာရခိုင်လက်နက်ကန်အဖွဲ့ရဲ့အမခံတွေဖြစ်ကြောင်းလည်းဖော်ပြထားပါတယ်အလီချောင်းကျေးရွာအုပ်ချုပ်မှုဦးမြင့်လွင်ကတော့အလီချောင်းကျေးရွာကဖမ်းဆီးခံထားသူတွေဟာလေယာလုံငန်းလောက်ကန်သူတွေနဲ့ငါးဖန်လောက်ကန်လောက်ကန်သူတွေဖြစ်ပြီးကျေးရွာမှာပဲအမြင့်နေထိုင်သူတွေဖြစ်တယ်လို့ပြောပါတယ
်ကျန်တဲ့ငါးရောင်ကိုလည်းကျွန်တော်ကတော့ဗေမထားလဲဆိုတော့ကျွန်တော်ကမနေ့ကလည်းမေးပါတယ်သူတို့ကတော့မရှိဘူးလို့ပဲသူပြောတယ်အဲမိန်းသားနဲ့တွေ့ရှင်တယ်တွေ့လို့ရမယ်လို့ဆိုပြီးဖုန်းဆက်တဲ့ကတော့ဘူးကြတွေ့ခဲ့မှာမပြောဘူးဒီကသူတို့ကတော့ကျွန်တော်တို့ကမှတော့ကောင်းအောင်လုပ်စင်နေကြတာအဓိကကနရှာရယ်လေလောက်တဲ့သူတွေသူတို့ကနားနေရတော့လည်းတွားလာတော့မရှိဘူးဒီကုတ်ကုတ်ရှားဖားနေတဲ့သူတွေကတော့ဒီကသူတို့ကနားအရှားနေရတော့လည်းတွားလာတာပဲမရှိဒါမှပဲသူတို့ကတလားဆိုရင်ရဲတုံးဖြစ်ရှိရင်သူတို့ကချောင်းထဲမှာရဲပေါင်းနဲ့ဆီလာနေတယ်ချောင်းထဲမှာတော့သူတို့ကလင်းနဲ့တွားပြီးကနရှာတာ
တမ်တော်ဖက်ကတော့ကျန်တဲ့၅ယောက်ကိုလည်းဥပဒေနဲ့ညီစစ်စစ်နေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါနိုင်ငံရဲ့လုံခြုံရေးနဲ့ကာကွယ်ရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဖမ်းဆီးထားသူတွေကိုဥပဒေနဲ့ညီဆောင်ရွက်သိမ့်ပြီးဖမ်းဆီးထားသူတွေရဲ့အခွင့်အရေးတွေကိုလည်းပေးသိမ့်တယ်လို့တန်တရားနဲ့ဖမ်းဆီးထားသူတွေဟာတရားခံမဟုတ်တဲ့အတွက်တရားရင်ဆိုင်ဖို့အခွင့်အရေးကိုပေးသိမ့်တယ်လို့လည်းရန်ပင်းမျိုးနယ်မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ်ဖမ်းဆီးထားစဉ်တည်ဆုံသွားတာနဲ့ပတ်သက်ပြီးတပ်မတော်မှပြေဝတာဝန်ရှိတယ်လို့သူကပြောပါတယ်
ဒီလိုသူတို့အဖွဲ့အစည်းဟာဒါအင်မတန်မှမြန်မာနိုင်ငံမှာနေပြီးတော့ကာကွယ်ရေးကိုတာဝန်ယူနေကြတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီအဖွဲ့အစည်းဟာနေပြီးတော့ကျမတို့ဒီတာဝန်ယူမှုတာဝန်ခွင့်မပြည့်ဝရှိရပါမယ်ဒါတကယ်လို့မတော်တဆလက်လွန်သွားတယ်အဲ့လိုမျိုးချက်လွန်သွားတယ်ဆိုတော့အကြောင်းကြားချက်နေပြီးတော့သူတို့ပေးကောင်းပေးနိုင်ပါတယ်ဒါပေမဲ့တကယ်တမ်းကြောက်လို့ရှိရင်ဒီလိုမျိုးကျူးလွန်ပြီးတော့မှနေပြီးတော့ဖြစ်သွားတဲ့လူတွေပေါ်မှာဒီကျူးလွန်ခဲ့တဲ့လူတွေဒီချက်လွန်လက်လွန်ဖြစ်သွားခဲ့တယ်ဆိုလို့ရှိရင်လည်းဒီဟာကိုနေပြီးတော့သက်ဆိုင်ရာသူအထက်အရာရှိအထက်ဆင်းကနေပြီးတော့သူတို့မှရှိတဲ့ဥပဒေတွေနဲ့ရေးယူရမှာဖြစ်ပါတယ်အဲ့လိုမျိုးရေးမယူဘူးဆိုလို့ရှိရင်တော့ကျမတို့ပြည်သူတွေကနေပြီးတော့ယုံကြည်မှုအနေနဲ့အင်မတန်မှဒီအားနည်းတဲ့အဖွဲ့အစည်းဖြစ်သူတို့မြင်ကောင်းမြင်လာနိုင်တယ်ရှင
်ဖန်စီခံတဲ့အစဉ်ရန်ပိဒေသခံတွေဆုံးသွားတာနဲ့ပတ်သက်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေကဥပဒေနဲ့ညီဆောင်ရွက်ပေးဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေစီကိုစာတင်ထားတယ်လို့လည်းဒေါက်ထုမေကပြောပါတယ်
မပြည်သူတွေကိုတော်တော်ကိုယ်စားလှယ်တူအနေနဲ့နေပြီးတော့မှန်တကယ်ဆိုလို့ရှိရင်ကျွန်တော်တို့ကောက်ွယ်ပေးနိုင်ရပါမယ်ဒါပေမဲ့အခုနေပြီးတော့အခုအချိန်ဒီမှာတန်တရာနဲ့ဖန်ဆီးတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့နေပြီးတော့တက်ဆိုင်ရာတွေကတာဝန်ယူကြဖို့ဥပဒေနဲ့အညီဆောင်ရွက်ကြဖို့တဲ့နေပြီးတော့အဲကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကောက်ွယ်ရေးရည်ပြည်ရေးနောက်နေဆက်ရေးရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ပြည်နယ်နေဆက်ရေးအနေနဲ့လုံခြုံရေးဝန်ကြီးဌာနဝန်ကြီးတွေကိုအခုစာတီးတီးပို့ဖို့ထားပါတယ်ဒါနေပြီးတော့တော်တော်ကိုတူအူအနေနဲ့ကျွန်တော်လှုပ်ဆောင်လို့ရတဲ့အခုတမျှကိုအဲကျွန်မပြည်သူတွေကမမောမမတ်ရက်တည်ပြီးတော့ကျွန်တော်ဆောင်ရွက်နေတယ်ကျွန်မပြည်သူတွေကျွန်မဥပဒေအရင်လမ်းကြောင်းရနေပြီးတော့ဒါအာမှန်မှန်ကန်ကန်နေပြီးတော့ဖြစ်ဖို့အတွက်ကျွန်မနေပြီးတော့မျှော်လင့်တယ်အဲဒီပေါ်မှာလည်းနေပြီးတော့ကျွန်မဒီဆောင်ရွက်လို့ရတယ်၊ကူညီလို့ရတယ်ကျွန်မပြည်သူတွေဖက်ပတ်နေပြီးတော့ဆောင်ရွက်လို့ရတဲ့မျှကိုကျွန်မဆောင်ရွက်နေပါတယ်ရှင့်
ပြည်ထောင်စုဧပြီလအစောပိုင်းကလည်းပုံနှံမျိုးတွေကဖန်ဆီးခံထားသူ၅ဦးကိုတပ်မတော်ရေရင်နဲ့ခွတ်ဆောင်တော့စဉ်ထူးခြားမြင်းမြန်ခဲ့တဲ့ဗီဒီယိုဖိုင်တစ်ခုပြန်နှံခဲ့တဲ့အတွက်ဝေဖန်တန်တွေလည်းထွက်ပေါ်ခဲ့တာပါတပ်မတော်ဘက်ကတော့စီးကန်းနဲ့မညီတဲ့တပ်မတော်သားတချို့ကိုအရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခတွေအတွင်းအရသာတွေဖန်ဆီးခံရတာထိခိုက်သေးဆုံးတာတွေရှိနေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့တဖော်ထားတဲ့ပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကလည်းတရင်ပေးပို့နေတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ပြစ်ခတ်မှုမှာရဲသားသိမ်းဆုံးခဲ့ရအောင်စုံစမ်းမှုလွှတ်လိုက်တဲ့အဖွဲ့ကိုရှမ်းလက်နက်ကိုင်အဖွဲ့ကပြစ်ခတ်ခဲ့ရလို့တမ်တော်ဘက်ကသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA နဲ့တိုက်ပွဲဖြစ်ရမှာအရသာတိုက်ဆုံထိခိုက်မှုတွေအတွက်စုံလမ်းစစ်ဆေးဖို့တွားရောက်ခဲ့တဲ့အဖွဲ့ကိုရှမ်းလမ်းနကိုင်အဖွဲ့ကမနေ့ကနေဒီနေ့ထိနှစ်ရက်ဇတိုက်ပစ်ခတ်မှုတွေရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်
ဒီလိုပဲဒီအဖြစ်မှန်လို့ဒီနေ့တိုင်ကြားထားတယ်ဒီစုံလမ်းစစ်ဆေးရေးအတွက်ဆက်ပြီးလုပ်လိုက်တာဘာကြောင့်လို့တိုက်လမ်းပစ်ခတ်နေလဲလဲကျွန်တော်လည်းနားမလဲဒီရသည်အဖြစ်မှန်ပေါ်ပေါက်အောင်ပုံမှန်စစ်ဆေးကြည့်နေတယ်ဆိုရယ်ဒါကိုလိုက်လံနောက်ဆက်ပြစ်ခတ်တယ်လို့ဖြစ်တယ်။ဒီကငါးကြိမ်နောက်ရှိတယ်လို့
ပြစ်ခတ်မှုတွေအတွင်းစုံစမ်းရေးအဖွဲ့ကလူတယောက်ဒဏ်ရာရခဲ့ရလို့လည်းပြောပါတယ်။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဘက်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းတုန်းကကြောင်မဲမြို့နယ်ပန်ကျင်ကြီးရွာအနီးတပ်မတော်နဲ့ RCSS SSA အဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်ပန်ကျင်ကြီးရွာကအသက်60အရွယ်အမျိုးသမီးလက်နက်ငယ်ထိမှန်တိုက်ဆုံပြီးနောက်နှစ်ဦးဒဏ်ရာရခဲ့ရပါဒေသခံတွေတိုက်ဆုံဒဏ်ရာရခဲ့တဲ့ဖြစ်ခတ်မှုဟာတပ်မတော်လက်ချက်အဖြစ်ထောင်ထဲချီရဲ့ဒေသခံတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာစူဝေးဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းဖို့တပ်မတော်အရာရှိကြီးတဦးဦးဆောင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ပန်ကျင်ကြီးရွာကိုတွားရောက်ခဲ့ရဖြစ်ကြောင်းလဲတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလက်တလုံးမှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့ကြီးရွာကြီးကဒေသခံတွေကလုံခြုံရေးစိုးရိမ်တာကြောင့်တင်းရှောင်နေကြရလို့လဲကြောင်မဲမျိုးပြည်နယ်လွှတ်တော်ကစားလဲစိုင်းထွန်းဝင်းကပြောပါတယ်။အဲ
ဒီတော့မှာဖြစ်တဲ့ဒီလိုလူထုတွေကတော့တင်းရှောင်နေကြတာပေါ့နော်။ဒီနေ့အချိန်ကြီးတော့ကျွန်တော်ဟာစစ်ကြေးရအောင်ဖြေကြဘူးနော်။အရင်အဲ့ဒီ happy day အုပ်စုအဲ့ဒီကြီးရအောင်ဆိုတဲ့ဒီကတော့ကြီးရအုပ်စုနဲ့နောက်အုပ်စုပေါ့နော်။အဲ့မှာရှိတဲ့ဒီကြီးမာကြီးဟာနေပြီးတော့စပီးတင်းဆောင်ကြတော့ပြရတယ်နော်
။ပြီးခဲ့တဲ့သတင်းပတ်ထဲဆန္ဒပြပွဲကိုဦးဆောင်သူ3ဦးကိုတော့ညင်းညစွာစူဝေးခြင်းနဲ့ညင်းညစွာစီတန်းလှည့်လည်ခြင်းဆိုင်ရာပုံမှန်19နဲ့ကုသရောဂါကာဝယ်နှိမ့်နှင်းရေးဆိုင်ရာဥပဒေပုံမှန်18တို့နဲ့တပ်ဆိုင်ရာကအမှုဖွင့်အရေးယူသွားမှာဖြစ်ကြောင်းလည်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းအရပ်အဖွဲ့200ကျော်ကတော့အရသာတိတ်ကြီးထိခိုက်မှုအတွက်တရားမျှတမှုရရှိရေးတောင်းဆိုသူတွေကိုအရေးယူဖို့ကြိုးပမ်းမှုတွေကိုရုတ်သိမ်းဖို့မကြခင်ကပဲပူးတွဲကြီးညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကျွန်တော်ကတော့ဇော်တပ်ပါရန်ကုန်ကနေပြောပို့ထားတာပါ။
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဟာစိုးရိမ်စရာကောင်းနေစေဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တစ်ကပြောဆိုလိုက်တဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကကြိုးဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တစ်သောမတ်စ်အင်ဒရူးက
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေနှိမ့်ချနေစေဖြစ်ကြောင်းနဲ့အရတားအစိုးရအနေနဲ့လည်းပွင့်လင်းမြင်သာမှုရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က44ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမနေ့ကပဲပြောဆိုခဲ့တာပါလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီညာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လူခွင့်ရေးအထုကိုယ်စားလှယ်ရဲ့တင်ပြချက်ဟာလက်တွေ့အခြေအနေတွေကိုထင်ထပ်နေတယ်လို့အခုလိုပြောဆိုသွားခဲ့ပါတယ်
အစိုးရမှာကျွန်တော်တို့အနေနဲ့ဟိုလွတ်ဆောင်နိုင်တဲ့ကိစ္စတွေအများကြီးရှိပါတယ်။ဒါကတော့ပထမဦးဆုံးမတရားတဲ့ဥပဒေတွေပြဋ္ဌာန်းတာဥပဒေရဲ့အားနည်းချက်ကိုခုံအောင်ယူပြီးတော့ဖမ်းဆီးတာမျိုးသူတို့ကိုယ်တိုင်ကမလုပ်ဖို့အတွက်လွတ်ဆောင်နိုင်ပါလေဗျ။ဥပမာကျွန်တော်တို့အစိုးရကိုချီညိုပြက်စီတယ်တိုက်ခိုက်တယ်ဆိုတဲ့သဘောမျိုးကြောင့်ဖမ်းဆီးတဲ့ကိစ္စကိုသူတို့ကိုယ်တိုင်မကျူးလွန်တဲ့ကိစ္စမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့တရားဥပဒေခိုင်မာဖို့အရန်ရေးကြည့်ပါတယ်။ဖြစ်ရောက်တော့ရေးမှုမရှိတာအယတားတရားရုံးနဲ့စစ်ခုံရုံးစာဒီဘယ်နှစ်ခုခွဲပြီးတော့စစ်ခုံရုံးမှာလုဆောင်နေတဲ့ကိစ္စကိုပြည်သူလူထုမသိဘဲနဲ့ထိုက်တန်လားမထိုက်တန်လားဟိုအပြစ်နဲ့ပြစ်ဒဏ်နဲ့ခိုင်လုံလားမခိုင်လုံလားဒါကိုမသိတဲ့ကိစ္စကြီးဒါကိုအစိုးရအနေနဲ့လူခွင့်ရေးစံချိန်စံညွန်တိုင်းရက်တည်ပြီးတော့လုဆောင်ပေးတဲ့အပိုင်းကြီးဒါတွေလုဆောင်ပေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံတွင်းကလက်နက်ကင်ပြိပခါရီနဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြသွားခဲ့ပါတယ်ညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့တရားဥပဒေစိုးမိုးမှုတွေအားနည်းနေတဲ့အကျိုးဆက်အဖြစ်သုံးသပ်သလိုအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာတွေအပေါ်မှာလည်းထောက်ပြသွားပါတယ်
။ဟုတ်ပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ကဏ္ဍတိုင်းမှာလိုအပ်ပါတယ်။ဒါမျိုးလုပ်ဆောင်မှုကအရင်ကြီးဖြစ်ပါတယ်။အဲဒီလိုမျိုးလုပ်ဆောင်တဲ့အခါမှာနောက်ပိုင်းမှာတော့ကျွန်တော်နှစ်ခက်ခက်ခဲရှိလာတာပေါ့။အရင်တော့ကျွန်တော်ဝင်နေကြဟိုလွတ်တော်မှာတင်ပြတာလို့ဖြစ်လာတယ်။ဒါပေမဲ့အခုလွတ်တော်ကိုယ်တိုင်ကဟိုမှတ်ပုံမတင်ထားလို့ရှိရင်ခွင့်မပြုတာတွေးဖို့အတွက်အခက်အခဲလေးအရင်ကထက်ပိုပြီးတော့ရှိလာတာဒါမျိုးလေးကကျွန်တော်တို့လွတ်တော်မှာရှိတဲ့ကိုယ်စားလှယ်များတို့လည်းနစ်နာတယ်လို့အရက်ဖက်လူမှုဖွဲ့စည်းမှလည်းဆုံးရှုံးမှုကြီးဖြစ်စေပါတယ်တိုင်းမင်းညှိနှိုင်းမှုများများလှုပ်ဆောင်ပေးပါဌာနဆိုင်ရာတွေကကျွန်တော်တို့တွေမကဘူးလူခွင့်ရေးကစိုင်းစားတဲ့အမှုတွေကိုအရေးတူလှုပ်ဆောင်မှုမရှိဘူးတာဝန်ယူမှုတာဝန်ခံမှုအပိုင်းဆိုတဲ့ဟာကတရားရုံးရောက်မှဒီအတာဝန်ယူတာဝန်ခံတာမဟုတ်ဘဲနဲ့ကိုယ့်ရဲ့ဝန်ကြီးဌာနအတွင်းမှာရှိတော်သူတွေကျူးလွန်လို့ရှိရင်လည်းတာဝန်ယူမှုတာဝန်ခံမှုတိုင်ကြားလာလို့ရှိရင်လည်းစနစ်တကျစုံစမ်းစစ်ဆေးရမယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုကနေရာတိုင်းမှာရှိဖို့လိုအပ်ပါတယ်။ CSU နဲ့ပူးပေါင်းဆောင်ရွက်တဲ့တာဝန်မှာဆက်လက်ထမ်းဆောင်မှုလိုအပ်တယ်ဆိုတာဌာနတိုင်းဝန်ကြီးဌာနတိုင်းအမှုဒဏ်အရာတိုင်းအားလုံးသိဖို့လိုအပ်ပါတယ်ဗျ
။ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တည်ရဲ့တင်ပြချက်ထဲမှာလာမယ့်နိုဝင်ဘာလတဲ့ကျင်းပမယ်ရွေးကောက်ပွဲမှာလွတ်လပ်မျှတဖို့အများယုံကြည်လက်ခံအောင်ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေလာရေးတကောင်အဖွဲ့ရဲ့အမှုဆောင်တိုက်တာဦးရဲမျိုးဟင်ကတော့ရွေးကောက်ပွဲလွတ်လပ်မျှတဖို့ကော်မရှင်ကဥဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။လွတ်လပ်တရားမျှတမှုမရှိဘူးဆိုရင်တော့မဟုတ်မရှိဘူးလို့ဒီထဲမှာပါနေတဲ့စိတ်ကူတာတွေကအထင်အမြင်ဖြစ်လာတဲ့ဆိုရင်ဒီကောက်ပွဲနဲ့ဒီကောက်ပွဲအတော်မှာအကျန်းဖတ်မှုတွေဖြစ်လာနေတာကိုကျွန်တော်တို့စိုးရိမ်အဲ့ဒါကိုတော့ဒါကျွန်တော်စိုးရိမ်ကြည့်ပါလေ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတော့လာမယ့်ရွေးကောက်ပွဲကိုလွတ်လပ်မျှတပြီးအများယုံကြည်လက်ခံလာအောင်ပွင့်လင်းမြင်သာမှုရှိရေးမြန်မာအစိုးရကဆောင်ရွက်နေကြောင်းမနေ့တုန်းကလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တစ်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရအနေနဲ့ရင်းဆိုင်နေရတဲ့အခြေအနေကိုကဘာကပုံမူသိရှိနားလည်သဘောပေါက်စေချင်တယ်ဆိုရင်တကားတွေဖွင့်ထားတာကသာအကောင်းဆုံးနီလန်တစ်ခုဖြစ်မယ်လို့တိုက်တွန်းသွားတာလည်းရှိပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတ
ယ်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
COVID-19 ကပ်ရောဂါကာလမှာမြန်မာနိုင်ငံတောင်ပိုင်းမှာနေရာစွန့်ခွာတိမ်းရှောင်နေသူတွေအပါအဝင်ဒေသခံတွေအခက်အခဲတွေကြုံတွေ့နေကြရပါတယ်။ COVID ကာလမြန်မာနိုင်ငံတောင်ပိုင်းမွန်တိုင်းရင်းသားဒေသတွေမှာကျန်းမာရေးနဲ့စားဝတ်နေရေးအတွက်အကူအညီတွေလိုအပ်နေသူတွေအများကြီးရှိနေကြပြီးအစိုးရရဲ့ထောက်ပံ့မှုတွေမရရှိနိုင်ပဲဖြစ်နေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ကို ိုဗစ်ကရောဂါကာလမှာစားဝတ်နေရေးအတွက်အခက်အခဲရှိနေကြတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ရှိခါတွေထောက်ပံ့ကြေးတွေပေးတဲ့အစီအစဉ်တွေရှိပေမဲ့မွန်တိုင်းရင်းသားအများစုရှိရာမြန်မာနိုင်ငံတောင်ပိုင်းဒေသမှာတော့အခက်အခဲတွေကြုံနေရဆဲဖြစ်တယ်လို့မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။အထူးသဖြင့်လက်နက်ကင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာအခုအညီလိုအပ်နေသူတွေအများပြားရှိနေတယ်လို့လည်းမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့စီမံကိန်းညှိနှိုင်းရေးမှူးပညာအပ်ပန်ကပြောပါရယ
်ကျွန်တော်ထင်တာတို့က government control area မဟုတ်တဲ့ခါကျတော့စီးရင်ကတော့ထွေအုပ်တွေကောက်တာ哦ထွေအုပ်တွေကတင်တဲ့ခါကျတော့တို့ကို operation မရှိတာလားအဲ့လိုမျိုးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကအဲ့ဒါကြောင့်တို့မသိဘူးဗျတို့ရှိနေတယ်ဆိုတဲ့ဟာကိုဒီကအစိုးရရောဒီမွန်ပြည်တပ်ပါတီကလည်းသူမထောက်ပံ့နိုင်ဘူးလေအစိုးရရောပြီးအလှူရှင်တွေကရောသူတို့ရှိနေတယ်သူတို့မဒီလိုခက်ခဲဖြစ်နေတယ်ဆိုတာကိုမသိကြဘူးအဲ့လိုမျိုးပေါ့သူတို့လောက်ဆရာရှိတာတော့လုပ်နေအစိုးရလည်းသူထားပန်းဆရာရှိတာသူထားပန်းနေတာပဲလေအဲဒီသူတို့ကို list ထဲမှာကိုသူစဉ်းစားတဲ့အထဲမှာမပါဘူးပေါ့ခင်ဗျာ
ကိုဗစ်ကာလမှာအခက်ကြုံနေရသူတွေကအစိုးရကပထမအကြိမ်ထောက်ပံ့ပေးတော့ကအဲ့ဒီဒေတာကလူတွေစီရင်ထဲမှာမပါခဲ့ဘူးလို့လည်းပညာအဗန်ကပြောပါတယ်အခုဒုတိယအကြိမ်ငွေသားထောက်ပံ့မဲ့အစီအစဉ်မှာတော့မွန်ပြည်တပ်ပါတီထိန်းချုပ်ဒေသကအင်ချီ 3,000 လောက်ကိုစီရင်ပေးထားတယ်လို့လည်းပြောပါရယ်။နိုင်ငံရခြားမှာအလုပ်လုပ်နေကြသူတွေကလည်းကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်ပြီးနေရပ်ပြန်ခဲ့ရတာတွေရှိတာကြောင့်သူတို့တွေကိုကျန်းမာရေးစောင့်ရှောက်မှုပေးဖို့နဲ့အစားအသောက်ထောက်ပံ့ပေးဖို့အတွက်လည်းအခက်အခဲရှိနေကြတယ်လို့အစီရင်ခံစာမှာရေးသားထားပါရယ်။ April လပထမပတ်လောက်မှာကိုပဲနေရပ်ပြန်လာသူအကြီးအကျယ်ကမွန်ပြည်နယ်တစ်ခုထဲမှာ1,000ခွဲကျော်ရှိခဲ့တဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုအတွက်လိုအပ်ချက်တွေရှိနေကြောင်းဖော်ပြထားပါရယ်။ဒါပေမဲ့လည်းလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့နှိမ့်နှိုင်းဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိနေသေးတယ်လို့လည်းပညာအဗန်ကပြောပါရယ်
။သူရကဆိုတော့မွန်ပြည်တပ်ပါတီနဲ့သူတို့ကော်မတီရှိတယ်သူတို့ဖွဲ့ထားတာဒီကိုခေကူညီဆောက်ရှောက်ဖို့ဆိုရင်ပြီးတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းကော်မတီတွေရှိတယ်။အဲဒါခါကျတော့သူတို့အနေနဲ့ဒီမှာ policy တခုတော့သူတို့ရှိနေတယ်ပေါ့နော်။အစိုးရတော့သူ policy ရှိပြီးသားပေါ့။ဒီအဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်လက်အောက်မှာရှိတဲ့ကြေးရွာတွေအတွက်ကိုပုံမှန်ထားပန့်ကြေးပေးမယ်ဆိုရင်ဒီလူတွေကိုပါထည့်ပြီးတော့ policy တွေဆွဲဖို့လိုတယ်ဆိုရမွန်ပြည်တပ်ပါတီကိုလည်းစီးရင်ကောက်ခိုင်းပြီးတော့အဲ့လိုမျိုးတင်ခိုင်းပြီးအဲ့ဒါကိုပေးအဲ့ဒါမှပဲကျွန်တော်တန်းတူညီမျှမှုရှိမယ်အဲ့ဒါဆိုတော့သူတို့မှငကိုပူပေါင်းပြီးသား committee ရှိတယ်အဲ့ committee ကအလုပ်လုပ်ဖို့ပေါ့နော်သူတို့ပူပေါင်းဆက်သွယ်မှုပို့ပြီးတော့ဟန်ပြပဲဖွဲ့တာမဟုတ်ဘဲနဲ့တကယ်အလုပ်လုပ်နိုင်ဖို့အဲ့ဒါမျိုးတွေဖြစ်စေချင်တာပေါ့နော်
မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတို့ကဒေသခံ80ကျော်ကိုမေးမြန်းပြုစုထားတဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့အစီရင်ခံစာမှာတော့အစိုးရထိန်းချုပ်မှုအောက်မှာရှိနေတဲ့ဒေသတွေနဲ့တန်းတူတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်တဲ့ဒေသတွေမှာလည်းအကူအညီပေးနိုင်အောင်ကြိုးပမ်းဖို့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုကန့်သတ်ချက်မထားဘဲခွင့်ပြုဖို့နဲ့သတင်းလွတ်လပ်ခွင့်ရရှိဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုတိုက်တွန်းထားပါတယ်။ COVID-19 ကပ်ရောဂါကနေပြန်လည်ထူထောင်မှုကြိုးပမ်းတဲ့နေရာမှာအစိုးရတွေအနေနဲ့ဒုက္ခသည်တွေအိုအိမ်ဆွန့်ခွာနေထိုင်ရသူတွေအခြေကိုဦးစားပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေအထင်အမှတ်အဖြစ်စွန်လ20ရက်နေ့ကပြောကြားရမှာတိုက်တွန်းထားပါတယ်ရှင်။ကျမအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာတနေ့တည်း COVID-19 ကူးစက်မှုနှုန်းအများဆုံးအဖြစ်စံချိန်သစ်ချိုးသွားတဲ့ Florida ပြည်နယ်မှာကိုဗစ်လူနာတွေကိုကုသနေတဲ့မြမအထူးကုဆရာဝန်တဦးရဲ့အတွေ့အကြုံကိုကြားမှာပါကျမအင်ဂျင်နိုင်ပါရှင်ပြီးခဲ့တဲ့တနင်္ဂနွေတနေ့လေလူပေါင်း 15,000 ကျော်ကူးစက်ခဲ့တဲ့ဖလော်ရီဒါပြည်နယ်ဟာအခုဆိုရင်ကမ္ဘာမှာကိုဗစ် -19 ရောဂါပြန့်ပွားမှုဗဟိုအချက်အခြာဖြစ်လာခဲ့ပါပြီလွန်ခဲ့တဲ့3လကျော်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ဆိုးရွားလာချိန်မှာဖလော်ရီဒါမှာအခြေအနေမဆိုးပေမဲ့ဂျွန်လလေပိုင်းကစပြီးကူးစက်မှုနှုန်းအရှိန်မြင့်လာပြီးဆေးရုံတွေမှာကိုဗစ်လူနာတွေမဆန့်အောင်များပြားလာတဲ့အခြေအနေကို Jackson Memorial ဆေးရုံအထွေထွေအထူးကဒေါက်တာစုပိုင်က VOA ကိုခုလိုပြောပါတယ်
သုံးပတ်လေးပတ်လောက်ကစားပြီးတော့သိတာထိုးတက်လာဆေးရုံ56ခုက ICU ဘက်ကြီးမလောက်တော့ဘူးနောက်ဆေးမှာသိစားကိုနံပါတ်ကတက်လာအခုဆိုရင်ဆေးရုံမှာတင်ပါတော့ကိုဗစ်နဲ့တက်ပြီးတော့ခုနယ်လူပဲ80လောက်ရှိရ ICU ပါဝင်တခါမှအဲ့လောက်မတက်ဘူးဒီတော့ကသာမန်ကူတဲ့ Medical Florida COVID Florida အဖြစ်ပြောင်းသွားတာပေါ့
Florida ပြည်နယ်မှာကန့်သက်ထားတဲ့ lockdown တွေကိုစတင်ဖွင့်လိုက်ပြီးရဲ့နောက် ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အကြောင်းရင်းမှာလူတွေရဲ့ရောဂါနဲ့ပတ်သက်လို့ပေါ်ဆမှုတွေကြောင့်လည်းပါတယ်လို့ဒေါက်တာစိုးပိုင်ကဆိုပါတယ်အထူးသဖြင့်လူငယ်တွေအနေနဲ့ကမ်းခြေနဲ့အခြားအပန်းဖြေစရာနေရာတွေမှာလူစုလူဝေးနဲ့ပါတီလုပ်ခဲ့ကြတာတွေကြောင့်လည်းပါတယ်လို့သူကအခုလိုပြောပါတယ်
နစင်မချင်းဆိုရှယ်လိုဆိုလူရှင်းကိုမလုပ်ပဲနဲ့ပြီးရှိသွားတဲ့လူစုတွေပါတီပွဲလုပ်တဲ့ပါတီပိုင်းမှာစုတယ်နောက်ပြီးတော့နောက်တစ်ခုအစိုးဆုံးကမတ်စ်ကိုမတက်ကြမျိုးဖုံးစုမတက်တဲ့အချင်းကအဲ့ဒါလည်းစိုးတာပေါ့ခုတော့ပြန်ဖွင့်လိုက်ပြန်နောက်ပိုင်းမှာလူရဲ့ secure ဖြစ်တယ်ပေါ့ false sense of security သဘောမျိုးမဖြစ်လောက်ဘူးထင်လို့ပိုရဲလာကြပေါ့ရဲလာကြတာနဲ့အသီးသာတက်လာတာ
ကျမကြီးကျွမ်းကျင်သူတွေကတော့အခုလို Florida ပြည်နယ်မှာ virus ကူးစက်မှုအစမတန်မြင့်တက်လာတဲ့နှုန်းဟာ August လဒါမှမဟုတ် September လအထိရှိနိုင်ကြောင်းသတိပေးထားပါတယ်။အရင်က COVID-19 ကူးစက်မှုဗဟိုအချက်ချာဖြစ်ခဲ့တဲ့ New York ပြည်နယ်မှာ COVID လူနာသေဆုံးမှု 3,200 ကျော်အထိရှိခဲ့တာပါ။ဒါပေမဲ့အခုအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ Florida မှာတော့ COVID ကြောင့်လူသေဆုံးမှုအဲ့ဒီလောက်မများဘူးလို့ဒေါက်တာစိုးပိုင်ကပြောပါတယ်။
အဲကျွန်တော် data တော့မသိဘူးဒါပေမဲ့ New York မှာဖြစ်တော့ဟို mortality ပုံများပုံများတာထင်တာ New York မှာဖြစ်တဲ့အချိန်တော့လည်းသူတို့က chloroquine ရှိတယ်အဲကျွန်တော် chloroquine စီးပြီးတဲ့အခုကလေနည်းနည်းလေး serious option လေးရှိလာတယ်နောက်ပိုင်းမှာ
လက်ရှိ Florida ပြည်နယ်ကဆေးရုံတွေမှာလူနာတွေနဲ့ပြည့်ကျက်လာနေတာကြောင့်ရောဂါနည်းနည်းသက်သာပြီးဆိုတာနဲ့အောက်ဆီဂျင်5လီတာအထိပေးတဲ့ကိရိယာတွေနဲ့အတူအိမ်တွေကိုပြန်လွှတ်နေရတယ်လို့လည်းဒေါက်တာစိုးပိုင်ကဆိုပါတယ်ဒီလိုကူးစက်မှုအခြေအနေတွေဆိုးရွားနေပေမဲ့ပြည်နယ်အစိုးရဘက်ကပြန်ပြီးလော့ကဒေါင်းလုပ်တာမျိုးတင်းတင်းကျပ်ကျပ်ကင်တွယ်တာမျိုးမတွေ့ရဘူးလို့သူကအခုလိုပြောပါတယ
်ပို့ပြီးပြန်ပြီး restrict လုပ်တာပါမရှိပြန်ဖွင့်တယ်ပြန်ဖွင့်ပြီးတော့ကျောင်းရောင်ဖွင့်မလို့ပြောနေကျောင်းတော့အခုလောဆယ်ပိတ်ထားပါကျောင်းကြီးက August မှာဖွင့်မလို့လို့ August မှာ option ပေးမယ်ပေါ့နော်ခရီးမိသားတွေဟို survey လုပ်တဲ့သဘောလမ်းမှာတော့ဟာရှိရ mask mandatory တက်ရမယ်ဆိုတော့ရှိနေအခုဟာလူသူဖြင့် public place တွေမှာတက်ရတယ်
ဟုတ်ကဲ့ဒေါက်တာစိုးပိုင်ကိုရိုင်းလည်းဆေးရုံမှာကိုဗစ်လူနာတွေကိုကုသပေးနေရတော့အခုဒီနောက်ပိုင်းဘလို့ကုထုံးတွေနဲ့ကုသပေးနေလဲရှင
်အရင်တော့တော့ chloroquine တော့မပြီးတော့chloroquine ဆက်မှာ dexamethasone steroid cp နောက်တစ်ဆင့်ဆိုးလာရင် remdesivir တို့ icu မှာ solution အ plasma တော့ပေးရနောက် virus c အခုပြန်အစ်စ်သုံးတာရှိတယ်နောက်တစ်ခုထူးခြားတာဒီမှာဒီတိုင်းမှာဆိုရင်စီ blood test ကိုကြည့်ရအဲ့ဒီသူကသွေးခဲနှုန်းသူကတိုင်းတာပေါ့ indicator အတက်လာရင်ဒီမှာ heparin သို့မဟုတ်သွေးကျဲစီကိုအပြည့်သွေးကျဲစီပေးလိုက်တယ် covid ဖြစ်တဲ့ခါမှာ stroke တို့သွေးခဲတက်အခြေအလေးရှိတာ stroke တို့နှလုံး heart attack တို့အဆုတ်ထဲမှာသွေးခဲတာဖြစ်တတ်တယ်
Florida ပြည်နယ်ကျန်းမာရေးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း132ဦးရှိနေပြီးတရက်ထဲကူးစက်သူပေါင်း9000ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။မိုင်ယာမီတက္ကသိုလ်ကူးစက်ရောဂါကျွမ်းကျင်သူဒေါက်တာလီလီယန်အဘိုကတော့မိုင်ယာမီဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့ဗဟိုအချက်ချာဖြစ်လာနေပြီးတရုတ်နိုင်ငံမှာစတင်ခဲ့တဲ့ဝူဟန်မြို့အတိုင်းဖြစ်လာနေတယ်လို့တတိပေးပြောဆိုခဲ့ပါတယ်ရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရုစလန်နားဆင်ကြမှာတော့မြမအရေးဆုံးသတ်ချက်ဖြစ်ပါတယ် COVID ကရောဂါတဆီးရအတွက်အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိဖြစ်လာနိုင်ပါသလဲပတိပခါရီပြည်လည်ညီညာရေးအတွက်အတိတ်ကလွားချက်ကဘာလဲဆိုတာကိုမြန်မာတိုင်းရင်းသားရေးသုံးသပ်သူဆိုင်းဝမ်ဆိုင်းနဲ့ကျွန်တော်ကြောစံသာဆွေးနွေးထားပါတယ်ဆိုင်းဝမ်ဆိုင်းကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစေကြဖို့နိုင်ငံတကာကတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရဆိုတာကိုထုတ်ဖော်နေကြပါတယ်အစိုးရကလည်း
အင်းသားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရားဖွဲ့စည်းပေးထားပါတယ်ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူးဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့အကြံပြင်းပထမဆုံးသတ်ပါခင်ဗျာဟုတ်ကဲ့ဆိုရပဲပိုင်းရတော့ပထမဦးဆုံး UN Secretary General ကပီလုံးအတိုင်းတန်းနဲ့ပြခရစေလုတ်ဖို့ပြောရချင်မှာတတ်မလို့ပဲတော့ညင်းဆန်းတော့ရှိတယ်။ဒါဒီနောက်နောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့တော့အဲ့ဒါကိုအတိအမှပြပြီးလက်လုတ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပါနော်။အေးလှုပ်ရှားတဲ့နေမိဒီတာတွေမပါဘူးဆိုတော့ပြောထားတဲ့ခါကျတော့အပြစ်ခရစေမလုတ်ထားတဲ့တိုင်းသားလက်လက်ကန်ဖွဲ့နေတဲ့သူကအလုံးလို့ကိုအုပ်ချက်ကလာတာပဲဖြစ်နေတယ် 要把我们弄奶奶别人的把他拿来母来把他封上去都要爆了他是给他也说了啊真的话是要是有帮火的啊到目前都拿了母的也你帮助这种生意无拿了就都还没做了那坏的呢把这里我的 DNA 的 LE 呢一路路下来反应呢主要这个我们把我来专门的无数的帮助你做做他的感觉了啊别看嘛也是他的比路路奶奶帮助做嘛保护但是底下的嘛UWSA 吧，我看呢，那 VNDA， 蒙拉看呢，是吧？对的，对，这边是弄假的。咱们哎，那块啊，这罗这罗你这罗喊呢，这罗调虽然呢，报名这罗录用呀，这罗留，报要的，工厂这罗报的。
我就是你。
没有来啊，这罗在留嘛，对的，对的，哎，看呢，看对了，对了，过年的有咩咩阿姑啊，这罗就叫来的哩。咱们哎，那块了，你来俺来都抓来，帮咱们做帮。说到天天要要不帮你搂着拉手就行了，没搂不溜个表嘛的。
OK， 那今年嘛，就是说这次毕竟啊，要我咱们家来呗。你们那个嘛，你看这有民众路铺八文，你六块钱不得比要当初就得六块。这新年嘛呗，哎，六块钱出发目的讲，要把咱们家你们那个妈妈讲开目的六块耍来，今年来对呀喂，是吧？ဆိုင်မတဲ့ဝန်ကြောင့်မြင်နေတာဥရောပသမ္မတဟာဒီဒန်ခပ်ပြီးဆုံးမှုဆန့်ကျင်ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ပါတယ်အဲ့
ဒီခုအဲ့ဒီဤဝါအဲ့ဒီဆန့်ကျင်နဲ့ပတ်သက်ပြီးတော့တော့ဒီဖြစ်ရောက်မှုမရှိဘူးဆိုတာတော့တို့တဘောပေါက်တဲ့ပုံတော့ကျန်ဆန္ဒတော်တော်လေးရှင်းပါတယ်ဒါမဲ့တို့ကိုင်နန်နဲ့ချက်တကူကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိတယ်ပုံကူးတာတော့ပါတယ်အဲ့ဒါလေသူတို့ရုပ်သိမ်းရင်တော့ခြေလေးအချို့လုပ်ငန်းတွေပါအဲ့ဒါတိခတ်သွားနိုင်တယ်ပေါ့နော်ဒါပေမဲ့ EU ရအဖြစ်တော့ EU က sanction နဲ့ပတ်သက်ပြီးချိန်ဆောက်တာတော့ကျွန်တော်လားဖြစ်ရမှုတိတ်မရှိဘူးလို့ထင်တယ
်မြန်မာနိုင်ငံတကူပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့တိုင်းဘာလည်းနဲ့ကိုင်းအင်အားစုတွေနဲ့ဒီ COVID-19 တိုက်ချဲ့ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲဒီအဖွဲ့ရဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနိုင်တယ်လို့ညွှန်လင်းနိုင်တယ်လေကျွန်တော်တို့
။ဟုတ်ကဲ့ဒီတော့ကကနနာကျွန်တော်တို့ဒါတွေလုပ်မယ်ဟိုဟာတွေပေးမယ်ဒီဟာတွေပေးမယ်ဆိုတာလောက်တာကျွန်တော်တို့မတွေ့ရဘူး။အဲဒီမတွေ့ရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းအနေကပြောတယ်ဗျာ။ KNU အပိုင်းအနေကပြောတယ်အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီးစစ်စစ်ရေးဂိတ်နဲ့ကိုသူတို့ကမီးရှို့လိုက်တယ်ဗျာအဲ့ဘွဲတွေပဲသူဖြစ်တယ်ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လည်းသူကတက်တာဖြစ်တယ်အဲ့ဒါအပြင် RCSS နဲ့လည်းလိုခဲ့တဲ့တုံးလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မခွက်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာ RCSS ပေးတဲ့စစ်စစ်တွေသူတို့မလို့ဘာဝယူထောင်ချမဲ့ပါညာပြောတာပဲရှိတယ်အခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတခုကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားတုံးစုမှာဒီမွန်နယ်ကိုဗစ် -19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ဆီစီတီဗီကိုလည်းအခုကတော့အထင်ကြပိတ်ခမ်းလိုက်လို့တော့ပိတ်လိုက်ရတယ်ဆိုတော့လက်ကတင်မျိုးဝင်ဥဆောင်ဖွင့်စီရတဲ့အဖွဲ့ကအခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရောမဖို့မထိုးထားတဲ့အဖွဲ့အစည်းနဲ့ဖြစ်ဖြစ်ရရောလုတ်ကန်နေတာကျွန်တော်တို့ဘာတခုမှမတွေ့ရဘူး
ကျွန်တော်ဆိုတော့ကျွန်တော်ကအစိုးရဘက်တမတော်ဘက်ကိုပြောကြတာများတယ်အခုရှိကဲအဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဘက်ကရောတကယ်လူလူလာလာပြစ်ခတ်ရစေဂျင်းနဲ့ဆန္ဒရှိရဲ့လို့ပြောနိုင်ပါဘူးလား
အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဝဲကတော့သူတို့လုပ်ချင်တဲ့ပုံစံရှိတယ်။အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလုပ်ချင်တယ်။ဒါပေမဲ့သူတို့လုပ်ချင်တဲ့အဥစ္စာကသူကကပိကရဲ့ဖြစ်အောင်လုပ်နေတာတတ်မတော်ဖြစ်နေတယ်။ဟုတ်သူ KNU နဲ့မြန်မာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေမှာသူတို့လမ်းတွေပဲဖောက်တယ်။ KNU ကကျတော့ဆရာတို့လမ်းမဖောက်ပါနဲ့။လမ်းဖောက်လို့ရှိရင်တော့ဆရာတို့ဖြစ်စဉ်ကြီးအတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲယူဆမှာပဲ။အဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်ကျွန်တော်တို့လက်မခံနိုင်ဘူးဆို။ပြောပြီးတော့ဝင်လာလို့ရှိရင်လည်းပြစ်လိုက်ခတ်လိုက်နေဆိုခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာ။အဲ့ဒါအပြင်အစိုးရလည်းအဲ့နတ်တဝိုက်မှာရှိတဲ့သူတို့တပ်တွေကို23ကျောက်ထပ်ပြီးအင်အားဖြည့်တယ်လက်လက်နဲ့ကောင်းနေပါတယ်တပ်ဆင်တယ်လို့ KNU တွေ့မှုဘဒိုးတာသူမှုကပြောတော့အခြေအနေကအနည်းဆုံးလက်မှတ်ထိုးထားတိုင်းရင်းသားတွေပဲလုပ်ချင်ပေမဲ့တတ်မတော်ပဲဖြစ်မြင်လို့ဖြစ်နေတဲ့ခါကျတော့အလုပ်မဖြစ်ဘူးလို့တိုင်းသားအဖွဲ့ရှိတဲ့အဲ့လိုပဲသူတို့ဆက်ဆွဲနေ
အခုကပြည်ကရဲ့စေလုထားတဲ့အဖွဲ့ရင်းနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအငင်းပွားပြီးတော့ခုနလိုထိတ်တရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုကျွန်တော်စဉ်းစားမိတယ်တကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ရှိရဲဆိုရင်ဒီနေ့ဒီကပေါ်မှန်ကြီးကိုအကြောင်းစီကိုကျွန်တော်ထင်ပါတယ်ဆိုတော့အဓိကဆန်းစစ်စရာဒီအပတ်လုံးကတကယ် political will နိုင်ငံရေးရမူဝါဒချမှတ်ပြီးတော့ညီငယ်အောင်လုပ်ချင်တဲ့ဆန္ဒတကယ်ရှိရပါရဲ့လားဆိုပြီးရဖြစ်နေချင်တာပဲဖြစ်နေ
ဟုတ်တယ်ခင်ဗျအဲ့ဒီ political will လားตัวนั้นเป็ดตะลุงตัวชื่อโบลุเลยเนาะだแม้ปฐมอุซงอี้ကြီးတာအရာကြီးတဲ့အစိုးရအဖွဲ့อ่ะဆိုတော့ political will ကိုตัวပြအောင်ဟုတ်ตัวမပြပဲねအခုဒီအစိုးရအဖွဲ့ထဲမှာနှစ်ဖွဲ့ခမလို့ရတာဗောလေ civilian military regime လို့ခေါ်တော့ဟုတ်เนาะတတ်မတော့ပဲပိုင်းအစိုးရက political will ရှိတဲ့ပုံစံตัวမပြဘူးတိုက်ပွဲတွေခေါ်နေတယ်ရခိုင်ဒေသမှာဆိုလဲရှိသမျှအင်အားတွေတုံးပြီး annihilation လို့ခေါ်တာပြုတ်တိုက်ရေးလမ်းစဉ်တော့ကပ်ရေးတော့လောက်နေတဲ့ခါကျတော့သူ Northern Alliance နဲ့ Netherlands နဲ့သူကအစီမကနိုင်ဘူး Northern Alliance က၄ဖွဲ့ရှိတော့ဘူးနော်တစ်ချက်လဲပါလာပါပြီညီနောင်တုတ်ဖွဲ့အဖြစ်အဲ့ဒီဖွဲ့ကအဲ့ဒါကျွန်တော်တို့ထိုးရင်တော့အကုန်လုံးသူလက်မှတ်ထိုးမယ်အစီမထိုးရင်မထိုးဘူးဆိုတော့ဆိုတော့သူကနိုင်ငံရေး political will မရှိတဲ့ခါကျတော့အဲ့ဒီလမ်းမဖွင့်ထားဘူးဒါမှဖွင့်ထားတဲ့ခါကျတော့အလုပ်မဖြစ်ဘူးဆိုတာဖြစ်နေတယ်
ကျောင်းတည်းလမ်းစဉ်ဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရပြီးပြည်တွင်းစစ်စကြတဲ့အစ်တနာဘုဒ္ဓမြေဝင်တဲ့ထက်ကြတာတောက်လျှောက်လုပ်လာကြတာတစ်ခါမှမပြုတ်ဘူးဆိုတော့ကဒီအတုတ်တည်းလမ်းစဉ်နဲ့ကောသူတို့အခေါ်တောင်းပြမှုချိန်မနိုင်ကြမလားတချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တွေဘက်ကလည်းပဲဒီလက်နက်ကင်လက်စုံနဲ့သူတို့လူကြီးနဲ့ဆက်တဲ့ပြည်ထောင်စုစစ်စစ်ကိုရောက်နိုင်ပါမလားကျွန်တော်တို့တန်ကြားရှိပါတယ်ဆိုင်းနံဘယ်လိုသဘောလဲလားကျွန်
တော်လည်းကျန်တာတာလို့ပါလေကျွန်တော်လည်းတန်လျာဖြစ်နေ political will အပြည့်အဝမရှိတဲ့ခါကျတော့ကျွန်တော်တို့အားလုံးပါဝင်ရေးဆိုတဲ့မူအကောင့်ထဲမှာပေါ်နိုင် Federal Union ကိုလည်းကျွန်တော်တို့မသွားနိုင်အဲ့ဒါတိုင်းရင်းသားတွေပြောပြီးလို့တတ်မှတ်လဲဆိုတော့ Federal မူဆိုတာပမာစည်းစိုးတဲ့အစိုးရနဲ့စစ်တပ်ကဗန်းပြလာပဲ list service လို့ပြောတာပေးနေတယ်တကယ်တော့သူတို့မှာအခုချိန်ထိ program တွေပါလဲသူတို့ကဆက်ကြကားနာဆက်ပြတာလည်းမရှိဘူးလူကြီးကောင်းရုံလောက်နဲ့နောက်ပြီးအဲ့ဒီ NCA ဆက်သွားတဲ့ရုံလောက်ပဲသူကလုပ်နေတာသူကြီးသွဆွဲတော့
နောက်ဆုံးမြင်တဲ့မိဂွန်တို့ကတော့ပြပပါဝင်ပတ်သက်မှုပါပဲအထူးသဖြင့်ဒေရဲပါဝင်ပတ်သက်မှုကညီညာရေးအတွက်အထောက်အကူဖြစ်ပါရဲ့လားသူတို့အဟံတားများဖြစ်နေပါလားစိုင်းဝန်ဆိုင်သဘောတော့ပြောပါမယ်
ဒီကနိုင်ငံကြီးတစ်ခုအနေနဲ့သူရဲ့ကစားပုံကစားနေရပမာပြီးမှညီညာရေးရဖို့တော့အားပေးတယ်အပိဒေရဆိုပြီးမှတိုင်းသားတွေလူလာတဲ့ဖယ်ဇယ်တို့ဘာလို့ညာလို့ဆိုတာသူရဲ့အုံလောက်မှာရှိထားဖို့မပေါ့သူလူကျင်နာဆဲစစ်မတိုက်ကြနဲ့စစ်မတိုက်ကျွန်တော်တို့ဒီဘဝရင်လို့လို့ရမယ်ဆိုတော့အပိုင်းလောက်အထိပဲပါဝင်ပတ်သက်ချင်တာအရင်တော့လည်းညပိုင်းမှာမိအဖွဲ့ယူသူကလေမြန်တစည်းလုံးနဲ့တင်မိနေပြီးတော့ခေါ်လာတာတော့ဘာလို့လဲသူလောက်ပြတာတချို့ကလည်းအဲ့ဒီညပိုင်းအဖွဲ့ကြီးတွေ FPNCC တခုလုံးမှာလဝအပါဝင်အဲ့ဒါတွေကိုတယောက်ကလက်ညှိုးထိုးပြီးဟိုခိုင်းလို့ရှိရင်ရတယ်လို့ပြောနေကြပြီမယ်တယောက်ကတော့သူအဲ့ဒါမလုပ်နိုင်ဘူးလို့သူကပြောတာဆိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အလုံးအပေါ်မှာတယောက်ရဲ့လာမုံမို့ဟာတရားရကလို့ရှိတယ်လို့ကျွန်တော်တို့မပြောနိုင်
တယောက်ကမလုပ်နိုင်ကြလားမလုပ်ချင်တာလား
อันตัวนั้นอยู่ทวีมาเปียวมาเปียวรู้เลยตอนนั้นจะทำยังไงมาจะน่าพับผู้เลยตัวเยอะละตัวเย็นยังไงก็ต้องเอาตัวมาตัวที่เชื่อไปตัวนั้นรู้จริงแล้วตัวที่ไม่ได้ผู้ไปตัวอะไรแบบนี้ตัวเราแค่ตัวท้ายท้ายวิ่งแล้วมาทวีแล้วมาทวีกางยิงแล้วคืออะไรเส้นที่เราดูไม่รู้เลยตัวเราแต่ถ้าเกิดตัวนั้นยังไงก็จะมีแล้วนะตามมูลค่าแล้วแต่เราดูที่เกี่ยวกับแต่ยังไงยังมันจะกูมันลำบากจริงเราดูแล้วเออ
အဆုံးကစားတဲ့ဥမာကြီးကင်စာယောဂတွေလိုပဲအသေးကင်စာယောဂဟာလည်းအဖြစ်များတဲ့ကင်စာယောဂတစ်ခုဖြစ်ပါတယ်အထူးသဖြင့်အမျိုးသားတွေမှာပိုပြီးတွေ့မြင်နေကြရတာပါအရသောက်တာနဲ့ဘီပိုးစီပိုးကူးဆက်ခံရတာတွေဟာအသေးကင်စာယောဂကိုဖြစ်ပေါ်ခံစားရသေးတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂတစ်ခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ငံပြောပါတယ်အဲ့တော့အဓိကအသေးကင်စာဖြစ် ကိုအဓိကဖြစ်စေပါတယ
်ပြီးဘူးစီဘူးကူးဆက်ခံရပြီးရတာရှည်သေးရောင်နေတွေဟာအသေးကင်စာရောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အရက်တောက်တာကလည်းအသေးကင်စာရောဂါဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်တာကြောင့်အရက်တောက်တာကိုတနိုင်သမျှရှောင်ကျဉ်ကြရမှာပါအသေးကင်စာရောဂါဖြစ်နိုင်တဲ့ရာခိုင်နှုန်းတွေကိုပိုပြီးတိုးမြင့်သွားအောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေလည်းရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီအသေးကင်စာဖြစ်နိုင်ခြင်းမြင့်တက်တဲ့တခြားအကြောင်းရင်းတွေကတော့ဆေးလိတောက်တာပါဝင်ပါတယ်ပြီးတဲ့အခါအဝလွန်ခြင်းစီးကျိုရှိခြင်းเนาะပြီးတဲ့အခါကျတော့ဒီမျိုးရိုးလိုက်တဲ့အသေးမှာဒီတတ္တုဓာတ်တွေစုပုံတဲ့ယောဂเนาะဒါကတော့ဖြစ်ပွားမှုလုံးနည်းပါတယ်အဲ့လိုလူတွေရဲ့နောက်ဒါတာရှည်အသေးထိခိုက်ပြီးတော့အသေးချောက်တဲ့သူတွေမှာဒီအသေးကင်ဆာဖြစ်နိုင်ခြေပုံများတာတွေ့ရပါတယ်နောက်တစ်ခါအဝလွန်တာနဲ့တွဲပြီးတော့အသေးစီပုံတဲ့သူတွေမှာလည်းကြာလာတဲ့အခါမှာအသေးကင်ဆာဖြစ်နိုင်ခြေမြင့်မားလာတာကိုတွေ့ရပါတယ်
အသေးကင်စာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာဘီပိုးစီပိုးနဲ့အရက်တောက်တာတွေအပြင်အယ်ဖာတောက်ဆင်လို့ခေါ်တဲ့အစိတ်အတက်တမျိုးကလည်းထင်ရှားတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။မှုတက်နေတဲ့အစားအစာတွေဟာအယ်ဖာတောက်ဆင်ပါတဲ့အစားအစာတွေဖြစ်ပြီးအသေးကင်စာရောဂါကိုဖြစ်စေနိုင်တယ်လို့သိရပါတယ်။ငယ်ဦးသေးကြောင့်ဒီမှာအသေးကင်စာရောဂါဖြစ်စေတဲ့မှုတွေပါနိုင်ပြီးတခြားမှုတက်နေတဲ့အစားအစာတွေမှာလည်းအယ်ဖာတောက်ဆင်ပါနိုင်တာကြောင့်မှုတက်နေတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်ဖို့လိုလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
စားတောက်ထဲမှာပါတဲ့မှိုတက်နိုင်သောအစားတောက်ဒီပေါ့နော်အဲ့တော့မှိုတက်နိုင်တယ်မှိုတက်နေတဲ့အစားတောက်ဆိုရင်တော့မြည်သူမှစားမှာမဟုတ်ပါဘူးမှိုတက်မှန်မတိပဲနဲ့စားမိနိုင်တာလေးဒီနော်ဒါတွေကဘယ်မှာပါလဲဆိုရင်ငရုတ်သီး6ပေါ့နော်ငရုတ်သီး6ကိုလှော်ထားတယ်ဆိုပေမဲ့ဒီအာဖာတောက်ဆင်ဆိုတဲ့ဓာတ်ဒီကနော်လှော်ထားတဲ့အချိန်မှာခြေပြတ်သွားခြင်းမရှိဘူးနောက်တစ်ခါမျက်စိနဲ့လည်းမမြင်ရတဲ့အခါမှာဒါကိုဟိုစားသုံးတာမကြခဏစားသုံးပြီးတော့ခန္ဓာကိုယ်ရဲ့ရောက်ရှိမယ်ဆိုရင်အသေးကင်စာဖြစ်လာနိုင်ပါတယ်။ရှေ့မှာပြောခဲ့သလိုပဲဒီအစားအသောက်ထဲမှာပါတဲ့မှိုဓာတ်နဲ့အသေးအောင်သားဝဘီပိုးစီပိုးအရက်တောက်တာနဲ့တွဲလိုက်မယ်ဆိုရင်လည်းအသေးကင်စာဖြစ်ပွားမှုနှုန်းဟာပိုများလာမှာဖြစ်ပါတယ်။ဒီအပြင်မှာပြောင်းမှုမှိုတက်တာတို့နောက်တစ်ခါပဲမှုန်နော်ပဲမှုန်မှာမိုးရင်းမှာစူထိုင်းနိုင်တဲ့မှိုတက်နိုင်တဲ့နောက်ပါမှုန်မှာမှိုတက်နိုင်တဲ့ဒါမျိုးမှိုတက်နိုင်တဲ့အစားအသောက်တွေစားမယ်ဆိုရင်ထူးထူးဂရုပြုပြီးတော့ရှောင်ရှားစားသုံးပြရမှာဖြစ်ပါတယ
်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကလည်းအသေးကင်စာရောဂါဖြစ်အောင်တွန်းအားဖြစ်စေနိုင်တယ်လို့သိရပါတယ်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကိုရှောင်ကျဉ်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နိုက်ထရိုဆမင်းလို့ဆိုတဲ့အကင်စာတွေမှာပါတဲ့ဓာတ်ရှိပါတယ်။နောက်တစ်ခါဘန်ဇင်းဆိုပြီးတော့စိုးစိတွေမှာပါတဲ့ဓာတ်တွေရှိပါတယ်။ဒီဓာတ်တွေကလည်းပဲအသေးကင်စာဖြစ်နိုင်ခြင်းများပါတယ်။အဲ့တော့အကင်စာဆိုတာကအသားငါးနဲ့မီးတောင်နဲ့ဓာတ်ရိုက်ထိတွေ့ပြီးတော့ထွက်လာတဲ့ဓာတ်ဖြစ်ပါတယ်။ဒါကြောင့်မလို့အကင်စာတွေကိုလည်းရှော့ချစားသုံးဖို့လိုပါတယ်။အကယ်၍များအကင်စာကြိုက်တတ်တယ်ဆိုရင်တော့မီးနဲ့ဓာတ်ရိုက်မထိအောင်ဒီအလူမီနီယံစာရွက်နာရီနဲ့ကပ်ပြီးတော့กินထားတဲ့အစာတောက်တွေကိုစားသုံးသင့်ပါတယ်ပေါ့နော်နောက်တစ်ခုကတော့စိုးစည်းပါတဲ့ဟာဆိုတော့အနီအောင်ဝါရောင်စိုးစည်းတွေเนาะထည့်သွင်းထားတဲ့အစာတောက်တွေကိုလည်းရှောင်ကျဉ်သင့်ပါတယ်ဒီအစာတောက်တွေကလည်းပဲဒီအသေးကင်စာဖြစ်နိုင်ခြေကိုမြင့်တက်တဲ့အတွက်ကြောင့်မလို့ပါ
အသေးကင်စာရောဂါဟာဘီပိုးစီပိုးနဲ့အယ်ဖာတောက်ဆင်တို့ကြောင့်အထူးဖြစ်နိုင်ပြီးအသေးကိုထိခိုက်အားနည်းစေနိုင်တဲ့အကြောင်းအရာများစွာကတွန်းအားပေးနေတာကြောင့်အသေးထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေကိုသတိပြုလေ့လာရှောင်ကျဉ်ထားကြဖို့အရေးကြီးပါတယ်အသေးကင်စာရောဂါမဖြစ်အောင်ကာဝယ်တဲ့အနေနဲ့ဘလူးချက်တွေကိုလိုက်နာလို့ဆောင်တင်မှာလဲလို့မိကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။
အဲ့တော့ရက်တောက်ချင်းကလည်းပဲရက်တောက်တာတစ်ခုတည်းတည်တန့်ဆိုရင်တော့ကင်အသေးကင်ဆာဖြစ်နိုင်ခြေပုံမှန်ထက်မြင့်တက်ပြီးမယ်အသေးအောင်သားဝဘီပိုးစီပိုးနဲ့တွဲလိုက်မယ်ဆိုရင်တော့အသေးကင်ဆာဖြစ်တဲ့နှုန်းကအရန်မြင့်တက်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ရက်တောက်တတ်တဲ့လူတွေအနေနဲ့ကလည်းကို့မှာအသေးအောင်သားဝဘီပိုးစီပိုးကိုစစ်ဆေးပြီးတော့နော်ဘီပိုးကာကွယ်ဆေးလေးထိုးထားတင်ပါတယ်။နှမျိုးပေါင်းလို့ရှိရင်အသေးကင်ဆာဖြစ်ပွားမှုနှုန်းများလို့ပါ
Bibu Sibu Gusem Kaya on Judin Gawe Tabi, a Yene Alpha Dowsin in Sadomi on Tribu Yen, a Degas Ayoga people Yarin only with Shotchat Hanan and Chow, the Nibu Leda Chipare, not than the war.
Good car, all view yet by doing Agaza season go, Chano Yanaga, Tessa Bidama Chipare. Manchester City is in Europe January, and we are going to be in the city. They have a house and a house. You 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 have a house. CS Caro, Messi, Tenha, Banai Sanya, Simia Siganego, Chupa, Jemeshi, Bulu, Sompia Bido, Gulu, Pianwego, Pian Wenwe, Pilada, Piedelu, Piovare, Dabian, Digasan, and Bada Bisonga, Cecilia, Niamale, Messi, Tenha, Uyoba, Polo, Pedune, Ubong Song, Chemeshi, Yurongwe, Tantose, Tanya, Tarago, Sedanti, Shocha, Pilabare, Sura Diboma, Polo, Logarega, Tumbian, Nanigayo, Palo Shivasle. Spain La Liga Ota Javier Tevez Caro CS ya di songpya chak paw ma megon thau lai ba de CS a paw long ma apwae zi ga chamat tha de songpya chak de ko yugan win bo twat man gan tin daw de apwae zi houm mou so da ko pyan thau ta ma phit chao Switzerland nai ngan ha anu nya da khong yong ni ne patat pi lo tamai sen la shi ya nai ngan de khu phit be me CS ga ro di san nong san na de ko ma lai mi bu so pi lo tadin daw de ko tu ga pyo cha lai ba de Premier League pyan bat Chelsea ni pya Frank Lampard ga ro
No, I didn't.
England Dice Muhong Le Pit Bolomwe we Banadule Pite Gary Lenigaro. You if I have Banai Sanya Simian Siganigo Satan Matadin Surana Padabido Migo Tolai Bare. Masidi Dengo Yoba Pianwedi when we be like that chain emma Premier League Maro Lame Bologna the Champions League when we Yabu Dwe. Tadiana Zadota Nia Nania Dwe Chelsea Les Janet Manu Tindi a chain ne Bobido Pila Nibare. Among Aniaga Manu Tinha Tanila Nigaro Southam Dango In Guema, now so many Jama, Chibago, Pilayabi, Nagozi, Pidora Jang, Chelsea go Jobby, Saint Doniago, Yapu, a Quayagon the Kugo, Sonshola, Bido, Lestan, and Aza Kuma to Bido, Lestaga, Saint Lee, Manuga, Saint Aniama, Pinibare, Pamba Biboga, Tomwebe, Luro, the Lu, Man City Gala, Champions League, Biamido, Wingway, Yadore, Dread, Lechan, Nania, Dread, Ditone, Adiga, Jane, Pinny Jabare, come here. So, by Mamaro, Real Betis Cup, Man City Net, Real Nibia Hall, Manuel Pellegrini go Nibia Pinet, Kalai Bare, Real Betis Cup, Pellegrini go Tony Sajo, Tolai da Pinet, so we got Julia Kuyaniga, Tina Bare. ကျောင်းဆက်ချောက်ကမ္ဘာဖလားချန်ပီယံအင်္ဂလန်တင်းရဲ့ကစားသမားဂျက်ချောက်တန်ဟာပြီးခဲ့တဲ့တောက်ချာနေ့ကခွဲလွန်သွားခဲ့ပါတယ်။လီးစ်ယူနိုက်တက်တင်းရဲ့ဒီကစားသမားဟောင်းလည်းဖြစ်တဲ့ဂျက်ချောက်တန်ဟာအချိန်တော်ကြာနေမကောင်းဖြစ်ခဲ့ရာကနေတောက်ချာနေ့မှာခွဲလွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့လီးစ်ယူနိုက်တက်တင်းကချင်းကြပါတယ်။ဂျက်ချောက်တန်ဟာမန်ချက်စတာယူနိုက်တက်တင်းရဲ့ကံတ တဲ့ 92 ဥရောပဖလားတွေမှာလဲအိုင်လန်သင်းကိုခြေစစ်ပွဲအောင်လုပ်ပေးခဲ့တာကြောင့်အိုင်လန်ပြည်သက်တွေရဲ့အားပေးမှုကိုရခဲ့သူလည်းဖြစ်ပါတယ်။အခုလို Jack Charlton ကွယ်လွန်သွားခဲ့တဲ့အပေါ်မှာအထူးပဲဝမ်းနေကြောင်းအိုင်လန်သင်းကိုကမ္ဘာဖလားနဲ့ဥရောပဖလားတွေခြေစစ်ပွဲအောင်လုပ်ပေးခဲ့ပြီးတော့ 90 ကမ္ဘာဖလားမှာကွာတာဖိုင်နယ်အထိရောက်အောင်လုပ်ပေးခဲ့တာကိုအမှတ်တရရှိပြီးတော့ဒီအတွက်လည်းကျေးဇူးတင်တယ်ဆိုပြီးတော့ Island Wenji Joe Michael Martin ကပြောပါတယ်
Yes, of course, and as you say, very sad news. And a legend of football and a gentleman
ta sin gong sia de ma bolon lo ga ye ganawin gaza dama tiao phit de lu ta kai lu ji lu gong san ne poko tiao ba 1994 gaba phla ma norway ne ireland gaza la u ji ka ya pi saka byo de kan ma le sai ga the the dan dan byo de du phit pi aku lu kwe lun daw la chao wan ne ya ba de
ta bi england bolon phwa chou ne ireland bolon phwa chou de ga le jack charlton kwe lun daw de twat mi da su ne that du wan ne de so pi do byo lai ba de အခုတစ်ခါတော့တင်းနစ်သတင်းတွေဘက်ကိုအလဲပေးကြပါတယ်ဝင်ဘောတန်တင်းနစ်ပြိုင်ပွဲကတော့စုကြီးငွေတွေကိုခွဲဝေပေးဖို့ဆုံးဖြတ်လိုက်ပါပြီပြိုင်ပွဲအတွက်ဖယ်ထားတဲ့စုကြီးငွေပေါင်၁၀သန်းကိုဒီနေ့ပြိုင်ပွဲဝင်ဖို့လှုပ်ထားတဲ့ကစားသမား620ကိုခွဲဝေပေးသွားမှာဖြစ်တယ်ဆိုပြီးတော့ All England Lawn Tennis Club ကပြောလိုက်ပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုဖျက်သိမ်းလိုက်ပေမဲ့လည်းစုကြီးငွေတွေကိုတော့ခွဲဝေပေးမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်လက်ရည်စစ်ပွဲကစားအမဲ့ဒီတူးချင်းကစားသမား224ယောက်ကပေါင်12500ရမှာဖြစ်ပြီးတော့လက်ရည်စစ်ပွဲကစားစရာမလိုပဲပြိုင်ပွဲကိုတန်းပြီးတော့ဝင်ခွင့်ရတဲ့သူတွေကတော့ပေါင်1000ခွဲရမှာဖြစ်ပါတယ်။နှစ်ယောက်တွဲကစားတဲ့သူတွေကတော့ပေါင်6250စီရမှာဖြစ်ပြီးတော့ဘိန်းတက်ကလထိုင်နဲ့လက်တွန်းလဲကစားတဲ့သူတွေကတော့ဒီပေါင်5000ဒါမှမဟုတ် 6000 လောက်ရောက်မှာဖြစ်တယ်ဆိုပြီးတော့ All England Lawn Tennis Club ကကြီးညာလိုက်ပါခင်ဗျာ
ဒီဘက်ကိုကြည့်ရင်တော့ Rider Block ောက်သီးပြိုင်ပွဲတွေကို၈နှစ်ကိုရွှေ့လိုက်ပါပြီ။ American နဲ့ဥရောပအသင်းတို့နှစ်နှစ်တစ်ချိန်အကြိမ်နဲ့ရှင်ပြိုင်လေးရှိတဲ့ Rider Block ကိုမူလကလာမဲ့ September 25ရက်နေ့ကနေ29ရက်နေ့အထိ Wisconsin ပြည်နယ်မှာကျင်းပဖို့လှုပ်ထားပေမဲ့ Virus ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုတစ်နှစ်ရွှေ့ဆိုင်းလိုက်ပြီး၈နှစ်မှာကျင်းပဖို့ဆုံးဖြတ်လိုက်တာပါ။၈နှစ်မှာတော့ North Carolina ပြည်နယ် Quail Hollow မှာကျင်းပမယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်
Rider Flow ကိုရွှေ့ဆိုင်းလိုက်သလိုပဲ American နဲ့ဥရောပကမဟုတ်တဲ့တခြားကမ္ဘာတဝန်းကကစားသမားတွေနဲ့ပြိုင်တဲ့ President Cup ကိုလည်း Virus ကူးစက်မှုတွေကြောင့်ပဲရှင်းနှစ်ကိုရွှေ့ဆိုင်းလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
ဇူလိုင်လ15ရက်နေ့ပုတ်ထူးနေ့အတွက်ထိတက်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မုံကတလှည့်ပြောပါအောင်မယ်ရှင်ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဆေးတမျိုးရဲ့အစောပိုင်းအဆင့်စမ်းသပ်တွေ့ရှိချက်တွေအရရောဂါပိုးကိုခံနိုင်ရည်ရှိတဲ့တုံ့ပြန်မှုကိုအားရစရာတွေ့ရတယ်လို့အမေရိကန်သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။သွေးနဲ့မတည့်တဲ့ရောဂါနဲ့ကူးစက်ရောဂါဆိုင်ရာအမေရိကန်အမျိုးသားသိပ္ပံကသုတေသီတွေစမ်းသပ်ဖော်ထုတ်ထားတဲ့ကာကွယ်ဆေးကိုအမေရိကန်ဇီဝနည်းပညာကုမ္ပဏီမိုဒါနာကထုတ်လုပ်ပြီးတော့စမ်းသပ်နေတာပါ။ဆေးပေးစမ်းသပ်ခဲ့သူ45ယောက်လုံးဘသူမှပြင်းထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရဘူးလို့ New England ဆေးသိပ္ပံဌာနမှသုတေသီတွေကပြောထားပါဗျ။စမ်းသပ်ခံရသူထက်ဝက်ကျော်မှာတော့နည်းနည်းပင်ပန်းနွမ်းနယ်တာ၊ခေါင်းကိုက်တာ၊ချမ်းဆိတ်နာ၊ကြွက်သားတွေနာကျင်၊ကြိုက်ခဲတာမျိုးဖြစ်ကြတယ်လို့ပြောပါဗျ။ American အစိုးရကဟောင်ကောင်ကိုပေးထားတဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းလိုက်တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြီးလက်တုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါဗျ။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူတွေပေါ်ဖိနှိပ်တဲ့တရုတ်အရာရှိတွေကိုအရေးယူတန်ခတ်မဲ့ဥပဒေကိုသမ္မတထရမ့်ကအင်္ဂါနေ့တုန်းကလက်မှတ်ထိုးပြဋ္ဌာန်းခဲ့တယ်လို့ဟောင်ကောင်အတွက်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုရပ်ဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာမြန်မာအစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ရှိနေသေးပဲလို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကအခြေအနေတွေကို ICC တရားရုံးကိုတင်ဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှ Amnesty International ကတိုက်တွန်းတင်ပြခဲ့တာဖြစ်ပါတယ်။သတင်းလိုက်ရင်ရာဇဝတ်မှုတွေနဲ့အရေးယူအပြစ်ပေးခံရတဲ့သတင်းသမားတွေဘက်ကရှင်းနေလိုက်ပေးသူလူ့ခွင့်ရေးရှင်းနေအမောက်ကလူနီကိုဂုဏ်ပြုမယ်လို့နိုင်ငံတကာသတင်းသမားများအကာအကွယ်ပေးရေး CPJ အဖွဲ့ကပြောကြားလိုက်ပါတယ်။ဖမ်းဆီးမှု၊ချိန်ချောက်မှု၊လက်တော့ပြန်မှုတွေကြားကသတင်းတင်ပြခဲ့ကြတဲ့ Bangladesh, Iran, Nigeria နဲ့ရုရှားနိုင်ငံတို့ကသတင်းတောက်တွေကိုဂုဏ်ပြုတဲ့အခမ်းအနားကြရင်သတင်းလွတ်လပ်ခွင့်အတွက်တစ်ဖက်တစ်လမ်းကဆောင်ရွက်ပေးနေတဲ့အမားကလူနီကိုဂုဏ်ပြုမယ်လို့ CPJ အဖွဲ့အကြီးအကဲကတင်းတင်းလာနေတော့ကကြေညာတာပါဟောလိဝုဒ်ရုပ်ရှင်မင်းသား George Clooney ရဲ့ဇနီးဖြစ်တဲ့အမားကလူနီဟာအစိုးရတွေတရားစွဲတဲ့သတင်းတောက်တွေဘက်ကရှေ့နေလိုက်ပေးနေတာဖြစ်ပါတယ် Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးအနေနဲ့ဆောင်ရွက်ခဲ့သူဖြစ်ပါတယ်American အခြေစိုက် The New York Times သတင်းစာကြီးကဟောင်ကောင်မှာဆောင်ရွက်နေတဲ့ online သတင်းလုပ်ငန်းအဖွဲ့ကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုပြောင်းမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်မှာထုတ်ပြန်ထားတဲ့တရုတ်ပြည်မှကြီးအစိုးရရဲ့အမျိုးသားလုံခြုံရေးဥပဒေသစ်ကြောင့် တို့အလုပ်တွေနဲ့သတင်းပညာအတွေ့အင်မတန်မရေမရဖြစ်စေတယ်လို့ New York Times ရဲ့နိုင်ငံတကာလုပ်ငန်းပိုင်းဆိုင်ရာအမှုဆောင်အရာရှိတွေ Editor တွေကဝန်ထမ်းတွေအတွက်ရုံးတွင်းထုတ်ပြန်စာမှာပြောကြားထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက် Radio အတန်ထွေးမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.